American Pirang Su Shetang Mai Florida Pinapet ko Yue Sha Tat Khan Nei Le Pyin Ya Asin Le Hurricane Monan Ji Dorian Ha Tikni Thap Pi Lo Akang La Bo Shi De Lo Naw Ya Twin Ma Le Set A Kang La Me Pong Shi De Lo American Hurricane Center Ga Tikni Sine Ne Ma Bai Pyo Taw Ba De Bahama Chin Su Anaw Taw Mai Ma So Yin Athet Anie Phit Si De Thi Pin Le Di Ye Myet Tat Pi Lo Tam Man Ani Tha The Go Bei Ga Ni 12 Bei Law Thi Ye Tat La Nai Ne Lo Mo Le Wa Ta Pinya Shin Nu Ga Khan Man Tha Ba De Pin Le Kan Chin Ma Lo A Ji Che Pyet Si Mu Re Phin Nai Ne A Ya Ma Lai Long Ji Re Tat Kha La Nai Ne Lo Hurricane Center Ga Pyo Ba De Bahama Chungsu အရှိတ်ပိုင်းကိုဝင်တိုက်နေတဲ့မုန်တိုင်းဟာ Florida ပြည်နယ်အရှိတ်ကန်ယူရာနဲ့ American အရှိတ်တောင်ပိုင်းကန်ယူရာတိုက်မှာလူအသက်အန္တရာယ်ကိုပါထိခိုက်နိုင်တဲ့အထိရေလိုင်းကြီးတွေတက်လာစေမယ့်အပြင် Rip Current ဆွဲလိုင်းတွေလည်းပေါ်ပေါက်လာစေမှာပါ Dorian မုန်တိုင်းရဲ့ဗဟုအချက်က Bahama ကျွန်းအလယ်ပိုင်းနဲ့အရှိတ်တောင်ပိုင်းကိုဒီကနေ့ညနဲ့မနက်ဖြန်မှာဖြတ်တန်းသွားမှာဖြစ်ပြီး Florida ပြည်နယ်အရှိတ်ကန်ယူရာကိုတော့တနင်္လာနေ့နောက်မိုင်မှာဝင်တိုက်မယ်လို့ Hurricane Center ကပြောပါတယ်ဘာဟာမာကျွန်းအနောက်မြောက်ပိုင်းဒေသမှာအစိုးရကအရေးပေါ်အခြေအနေကြေညာထားသလို Florida ပြည်နယ်မှာလည်း American သမ္မတ Donald Trump ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။တနအိဆယ်မိုင်နှုန်းနဲ့ခဏနေရွေ့ရှာနေတဲ့ Dorian မုန်တိုင်းကြောင့်မိုးမပြတ်ရွာသွန်းပြီးတော့လေပြင်းတက်ကလာနိုင်တဲ့အပြင်လိုင်းထံမှုကြောင့်ရေကြီးရေရှမ်းမှုတွေပါဖြစ်လာနိုင်တယ်လို့ Hurricane Center ကတတိပေးထားပါတယ်။ဒီမုန်တိုင်းဟာ1992ခုနှစ်မှာပြင်းအားအဆင့်9နဲ့ဝင်ရောက်ခဲ့တဲ့မုန်တိုင်းနောက်ပိုင်း American ကိုဝင်တဲ့မုန်တိုင်းတွေထဲအပြင်းဆုံးဖြစ်ပြီးတော့အရေးပေါ်အခြေအနေကြေညာထားတဲ့ Florida ပြည်နယ်မှာအမျိုးသားအဆောင်တပ်ဖွဲ့၄တောင်ချထားပြီးတော့လောင်စာဆီကိုအလုံးလောက်ဖြည့်တင်ပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကိုတိကျပြောလို့မရတဲ့အတွက်လူတွေအများကြီးဘေးလွတ်ရာကိုပြောင်းကြဖို့လမ်းကြောင်းတော့မကြေညာသေးပါဘူး။ဒါပေမဲ့တပတ်စာအစာရေစာအလုံးလောက်ဆူထားကြဖို့လည်းပြည်내အုပ်ချုပ်ရေးမှူးကတတိပေးထားပါတယ်။